မြန်မာနိုင်ငံအနောက်မြောက်ဒေသရခိုင်ပြည်နယ်မှာပြီးခဲ့တဲ့လကပြည်ပခါရီစတင်ဖြစ်ပွားခဲ့ပြီးဒုက္ခသည်သသိန်း 2,300 လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကဒီကနေ့ပြောပါတယ်မြန်မာနိုင်ငံမှာအခုလိုပြည်ပခါရီဆက်ဖြစ်နေတာကြောင့်လုံခြုံရေးကိုထွက်ပြေးခုံလုံရင်းအရက်သားတွေတည်ဆုံနေတဲ့အပေါ် UNHCR အနေနဲ့အထူးစိုးရိမ်နေတယ်လို့ပြောခွင့်ရဒေါနီယာအက်စလမ်ကဒီကနေ့ဇနီးဘာကသတင်းစာရှင်းလင်းပွဲအတွင်သတင်းတောက်တွေကိုပြောကြားခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံလာသူတွေရဲ့အနေအထားဟာဆိုးရွားနေတယ်လို့လည်းဆိုပါရယ်ထွက်ပြေးလာသူအများစုဟာသူတို့နေအိမ်တွေကနေရပ်ပေါင်းတော်ကြာလမ်းလျှောက်ထွက်ပြေးလာကြပြီးစတော့တောင်ထူးထူးတဲ့ဒေသတွေကိုဖြစ်လာကြရတာကြောင့်အာရုံချိနေပြီးကျန်းမာရေးဆိုးရွားနေတယ်လို့ဆာလောင်မိုးသိနေကြတယ်ဆိုပြီးဒုက္ခသည်တွေရဲ့အခြေအနေကိုဖော်ပြထားပါရယ်မြန်မာနိုင်ငံရခိုင်ပြည်နယ်မှာအခုလိုပြည်ပခါတွေဖြစ်ပွားနေတာနဲ့ပတ်သက်ပြီးမြန်မာဆိုးရွားပေါ်ဒေသတွေနိုင်ငံတချို့မှာလည်းဆန္ဒပြနေကြပါရယ်လာမယ့်တောက်ချာနေ့မှာအင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းအလယ်ပိုင်းကဘိုရိုဗုဒ္ဓကျောင်းတော်မှာအစ္စလာမ်အဖွဲ့တွေကမြန်မာဆွေရပေါ်ကန့်ကွက်ဆန္ဒပြပွဲကျင်းပမှာကိုတော့အင်ဒိုနီးရှားရဲတပ်ဖွဲ့ကတားမြစ်ထားတယ်လို့ဆိုရတယ်။ခီးသွားတွေကြားရေပန်းစားတဲ့900ဇူနီကဗုဒ္ဓဘုရားကျောင်းတော်အနီးမှာမြန်မာနိုင်ငံကဘာသာရေးလူမျိုးရေးအရာဒီခွဲခြားဖိနှိပ်မှုတွေကိုရပ်ပစ်ဖို့တောင်းဆိုကြမှာဖြစ်တယ်လို့ဆန္ဒပြပွဲစီစဉ်သူတွေကပြောပါတယ်။ဘိုရိုဗုဒ္ဓကျောင်းတော်ဟာအင်ဒိုနီးရှားနိုင်ငံရဲ့အမွေအနှစ်သာမကပဲကမ္ဘာအမွေအနှစ်ဖြစ်တာကြောင့်အခုလိုဆန္ဒပြမှာကိုခွင့်မပြုတာဖြစ်တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့အကြီးအကဲတီတိုကာနာဗီယန်ကသတင်းတော်တွေကိုပြောပါတယ်။ရခိုင်ပြည်နယ်ဝင်းကပရိခါလင်းနဲ့ပတ်သက်ပြီးမလေးရှားနိုင်ငံဆိုင်ရာမြန်မာတမ်းမက်ကိုလည်းမလေးရှားဘက်ကဒီကနေ့ဆင့်ခေါ်ခဲ့ပါတယ်။မြန်မာဆွေးနွေးအနေနဲ့ပြဿနာတွေကိုဖြေရှင်းဖို့လုံလုံလောက်လောက်မကန့်တွေ့ခဲ့တာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာအစ်စ်မှဆွေးနွေးပြောဆိုသင့်ပြီလို့မလေးရှားနိုင်ငံဂျာယီဝန်ကြီးအာနီဖာအာမန်ကကျညာချက်ထုတ်ပြောပါရယ်တူရကီတမရရစ်ချစ်တီအာရဝန်ကလည်းရခိုင်ပြည်နယ်မှာလက်လောဖြစ်သွားနေတဲ့အခြေအနေတွေပေါ်မွတ်စလင်ကဘာကအထူးစိုးရင်ကြောင့်ဒေါ်ဆန်းစုကြည်ကိုဒီကနေ့ပြောကြားခဲ့တယ်လို့တမရရဲ့ယင်းနည်းတဲ့အတိုင်းဝန်ကိုကိုကာပီဖရိုက်တာသတင်းမှာဖော်ပြထားပါရယ်ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတူရကီနိုင်ငံသားရဲ့ဝန်ကြီးကိုဆက်လက်သွားမှာဖြစ်ကြောင်းလည်းသူကပြောပါရယ်နိုင်ငံသားရဲ့ဝန်ကြီးမာဗလတ်ကာဘူဆိုဂလူဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဗုဒ္ဓဟူးနေ့မှာတွားရောက်မှာဖြစ်ပြီးကြာသပတေးနေ့မှာတော့သတင်းစာရှင်းလင်းပွဲကျင်းပမှာဖြစ်ကြောင်းလည်းဖော်ပြထားပါရယ်ခင်ဗျာ